မြန်မာနိုင်ငံရဲ့လူ့ခွင့်ဆန်းချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကပုံကိုယ်ရေးပေါ်မှာဆွစ်စလန်အစုအကပြစ်မှတ်ထားရေးယူလာပါဝင်အရေးယူတန်းခတ်မှုတွေကိုပုံမတင်းကျပ်စွာချမှတ်ထားလိုက်ပါတယ်။ဒါဟာအရေးယူရောပါတမကရဲ့မြန်မာပေါ်တန်းခတ်အရေးယူထားတာနဲ့အညီဆွစ်စလန်နိုင်ငံကလှုပ်ဆောင်ခဲ့တာပါ။အခုအရေးယူမှုတွေမှာမြန်မာစစ်တပ်ဖိနှိပ်မှုတွေမှာအသုံးပြုနိုင်ခြေရှိတဲ့စစ ဖို့တွေကလူခွင့်ချုပ်ဖောက်မှုတွေကိုပြင်းပြင်းထန်ထန်ကျူးလွန်ခဲ့တယ်လို့ဆွဆဲထားတဲ့အစ်စ်မြင့်တာဝန်ရှိသူ9ဦးအတွက်ဆွစ်ဇာလန်နိုင်ငံကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တာနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ခဲ့တာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံစီးပွားရေးဝန်ကြီးဌာန SECO ကနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကဆိုးရွားတဲ့လူခွင့်ချုပ်ဖောက်မှုတွေကြဲကြဲပြင်းပြင်းနဲ့ဆနစ်တကျကျူးလွန်နေတာအတွက်ဆွစ်ဇာလန်အစိုးရကရှုံ့ချကြောင်းနဲ့လူခွင့်ရဲ့အခြေအနေဆိုးရွားနေမှုပေါ်မှာအထူးစိုးရိမ်ကြောင်းလည်းပြောပါတယ်။ဒီခံပြင်းနယ်မြောက်ပိုင်းမှာ2019ခုနှစ်ကအာဆာရင်ဂျာအချမ်းဖက်ဖွဲ့တိုက်ခိုက်မှုနောက်ပိုင်းမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့နေမြင့်ချင်းလေးရဲ့ကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်ဘက်မှာရင်ဂျာ9တိုင်းလောက်ထွက်ပြေးခိုလုံနေရတယ်လို့နေမြင့်ချင်းလေးရဲ့လုံဆောင်ရမှာမြန်မာစစ်တပ်အကြီးအကဲပေါင်းဝင်ထိပ်ပိုင်းစစ်ဗိုလ်ချုပ်ကြီး9ဦးကိုစစ်ရာဇဝမှုကျူးလွန်မှုရှိမရှိစုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ကနေတောင်းဆိုထားတာပါ။